မင်္ဂလာပါဆရာ
ဟုတ်ကဲ့မင်္ဂလာပါ
ဟုတ်ကဲ့ကျွန်တော် RF ရကြိုဆိုပါတယ
်ဟုတ်ကဲ့ကျွန်တော်ဝန်တာပါတယ်
ဟုတ်ကဲ့ဆရာဒီအမေရိကဟိုဒီအမေရိကမှာရောက်နေတဲ့ရခိုင်တိုင်းရင်းသားတွေရဲ့ညီလာခံကိုလာတက်တယ်လို့ကြားတယ်အဲ့ညီလာခံမှာအဓိကဘာတွေဆွေးနွေးခဲ့လဲအရင်ဆုံးပြောပြပါလားခင်ဗျာ
ကျွန်တော်ကိုအကြောင်းအရာနှစ်ခုကိုဆွေးနွေးခိုင်းပါတယ်ပထမတစ်ခုက2010ပြည့်လွန်တဲ့ကာလကစပြီးတော့ရခိုင်နိုင်ငံရဲ့အခြေအနေနဲ့မြန်မာနိုင်ငံရဲ့အခြေအနေပေါ်မှာကျွန်တော်ရဲ့သုံးသပ်ချက်ပေါ့နောက်တစ်ခုက2015နဲ့ပတ်သက်လို့ကျွန်တော်တို့ပါတီရဲ့ကြိုတင်ပြင်ဆင်ထားမှုရယ်နောက်အဲ့ဒီကာလရခိုင်အနာဂတ်နဲ့ပတ်သက်လို့မြန်မာနိုင်ငံအနာဂတ်နဲ့ပတ်သက်လို့ဘယ်လိုသုံးသပ်ထားပါသလဲဆိုတာလေးကိုကျွန်တော်ဆွေးနွေးတင်ပြခိုင်းပါတယ
်ဆရာဘယ်လိုဆွေးနွေးကြလဲဆရာ
ဘာကြောင့်2010ရွေးကောက်ပွဲကိုကျွန်တော်တို့ဝင်လာခဲ့သလဲဆိုတာလေးပါအဲ့ဒါလေးကိုအချင်းချင်းတင်ပြလို့ရှိရင်ကျွန်တော်တို့ကရခိုင်တို့ရဲ့ကိုစားပေါ့နော်နိုင်ငံရေးစီမံတစ်ခုလိုတယ်အတန်ပေါ့နော်ဆန္ဒတွေကိုနှစ်ပေါင်းများစွာမထုတ်ဖို့နိုင်ခဲ့တာလေးကိုထုတ်ဖို့နိုင်အောင်ဒီ2008ဆိုတဲ့အခွင့်အရေးလေးကိုတုံးကျင်တယ်ကျွန်တော်တို့က2008ဖွဲ့စည်းပုံကိုလက်ခံလို့မဟုတ်ဘူးယုံကြည်လို့မဟုတ်ဘူးဒါပေမဲ့လို့2008ဖွဲ့စည်းပုံကိုဝင်ပြီးကမှကျွန်တော်တို့သွားကြည့်တဲ့လမ်းကြောင်းဘယ်လိုထိုးဖောက်နိုင်မလဲဆိုတဲ့လက်တွေ့ဆန်တဲ့ချင်းကတ်နဲ့ကျွန်တော်တို့ချင်းကတ်ကြည့်အောင်ဘာကြောင့်ဆိုရင်ဒီညံ့ညွတ်မှုကိုကျွန်တော်တို့ဒီကာလမှာမတည်ဆောက်နိုင်ရင်ပြိုကွေသွားမယ်အဲ့တော့2008ဖွဲ့စည်းပုံကပေါ်လာမဲ့ရွေးကောက်ပွဲကိုဘယ်လိုကျွန်တော်တို့ရင်ဆိုင်ကြိုဖြတ်မလဲအရိကလာမှာဖြစ်လာမယ်ခုနအုပ်ချုပ်မှုတရားစီရင်မှုဥပဒေပြုံးမှုဆိုတဲ့မန္တန်သုံးခုကိုထိန်းချုပ်မှုတစ်ခုအောက်ကိုရောက်သွားလို့ရှိရင်နောက်ကာလတစ်ခုမှာဘလို့ကန်တွေ့နိုင်မလဲဆိုတဲ့အမြင်နဲ့ချင်းကပ်ပါတယ်ပရာလီလူကိုဆွေးနွေးကြတာပေါ့
ဟုတ်ကဲ့လွှတ်တော်ထဲမှာဆရာတို့ဆွေးနွေးတင်ပြတာတွေလည်းကျွန်တော်တွေ့တော့တွေ့ရပါတယ်အဲ့လိုဆိုတဲ့အခါကျတော့လွှတ်တော်ထဲမှာဆရာတို့အဓိကရင်ဆိုင်ရတဲ့စိန်ခေါ်မှုတွေကဘာတွေလဲဆရာ
လွှတ်တော်ရဲ့ပုံစံကိုပြန်ကြည့်ဖို့တစ်ခေါက်လိုတာပေါ့အဲ့တော့လွှတ်တော်ကပထမတစ်နှစ်လောက်ထိတော့ကျွန်တော်တို့လူထုမျိုးထားသလိုပါပဲပြည်ထောင်စုဆိုတာကအစပြည်နယ်လွှတ်တော်အားလုံးအာဏာပိုင်ဖွဲ့စည်းအားလုံးဟာတသွေးတံတမိအောက်ကသွားမဲ့ပုံတံမျိုးဖြစ်အောင်ဖွဲ့စည်းတယ်အဲ့တော့တစ်နှစ်ကြွကြလောက်ကြာတဲ့အခါမှာပုံတံလေးတွေပြောင်းလာတယ်။မကြောင်ပြောင်းတယ်လို့ဆိုရင်ဒီပြည်တွင်းရေးနဲ့ပတ်သက်တဲ့တချို့ကိစ္စလေးတွေပေါ်လာတယ်။ဒီ sanction ကိုရုပ်သိမ်းစေခြင်းတဲ့ဆန္ဒတွေပေါ်လာတယ်။အဲ့ဒီကြားထဲမှာကျွန်တော်တို့လွှတ်တော်ရဲ့အတွင်းလေးကိုပေါ့နော်ဒီမိုကရေစီအင်အားစုတွေကိုကျွန်တော်တို့ကဖိတ်ခေါ်ဖို့အကြောင်းတရားတွေဖြစ်လာတယ်။အဲ့ဒါကြောင့်လည်းကျွန်တော်တို့ဒီ NLD ပါလာအောင်နိုင်ငံရေးပါတီဖတ်ပုံချင်းဥပဒေကိုလိုအပ်တဲ့ပုံမှန်သုံးခုကိုပြင်လာတော့ NLD ကြားဖြတ်ရွေးကောက်ပွဲကိုပွင့်လင်းမြင်သာမှုရှိအောင်ကျင်းပနိုင်တာတော့ဟိုဒါလေးတွေကိုကျွန်တော်တို့လှုပ်ရှားလာတဲ့အခါမှာလွတ်တော်ရဲ့ခန္ဓာဟာနည်းနည်းပုံသဏ္ဍာန်ပြောင်းလာပါတယ်ဒါမဲ့ကျွန်တော်တို့ဒီ2008ဖွဲ့စည်းပုံကိုပြင်မယ်လို့ပြောတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကျွန်တော်တို့တိုင်းရင်းသားတွေကိုနှိုက်ကိုကသူတို့ဖွဲ့စည်းပုံအခြေခံဥပဒေအရပေါ့နော်ကျွန်တော်ပုံမှန်တစ်ခုကိုပြင်မယ်ဆိုရင်20ရာခိုင်နှုန်းသို့ပြည်ထောင်စုလွှတ်တော်အမတ်တွေရဲ့လက်မှတ်လိုတဲ့ခါကြတော့အဲ့ဒီအတွက်တောင်ကျွန်တော်တို့မှအင်အားမရှိဘူးဒါပေမဲ့ကျွန်တော်ဒီလွှတ်တော်တွင်မှလေပုံမှန်450ဆင်းကိုပြင်ဖို့ကြိုးစားတယ်ဗျအဲ့ဒီမှာဘာလဲဆိုရင်လက်ရှိပြည်နေတိုင်းဒေသကြီးအစိုးရအဖွဲ့ကိုအုပ်ချုပ်ထားတဲ့ပြည်ထောင်စုအစိုးရရဲ့အုပ်ချုပ်မှုရန်တရာဒီတိုင်းသွားနေရင်မဖြစ်တော့ဘူးကျွန်တော်ရဲ့ဒီ resources တွေပေါ့နော်ဒါ chair လောက်ရအောင်မယ် power chair လောက်ရအောင်မယ်ဆိုတဲ့အမြင်နဲ့ပုံမှန်450ဆင်းကိုပြင်ဖို့ကျွန်တော်လက်မှတ်တွေလိုက်ထိုးပါတယ်တိုင်းသားပါတီအားလုံးထိုးတယ်ပြည်ခံပြိုးကတိုင်းသားအမတ်တွေထိုးတယ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုလည်းကျွန်တော်ထိုးဖို့စီအောင်တယ်တော်တော်များများတော့ထိုးပြီးပုံမှန်လျက်ငါးစင်းကပြည်ထောင်စုအစိုးရရဲ့လုတ်ပိုင်ခွင့်ထီးကနေပြည်နေအစိုးရကို contract နဲ့အားဖြင့်တို့ကောင်ပေါ့နော်ဒါယုံကြည်မှုအားဖြင့်တို့ကောင်ဘေးဝေထားတဲ့ပုံမှန်အဲ့ဒီမှာကျွန်တော်တို့ကဒီမှာတတ်တူဆိုရင်ဘယ်လောက်ရခိုင်နှုန်းရေနံနဲ့တံဝဲဆိုရင်ဘယ်လောက်ရခိုင်နှုန်းတစ်တူဆိုရင်ဘယ်လောက်ရခိုင်နှုန်းဆိုရဲရခိုင်နှုန်းလေးတွေကိုကျွန်တော်တို့ကပြည်နေရဲ့ဒေသခံပြည်သူတွေကိုလုတ်ပိုင်ခွင့်အနှင်းနဲ့စာပေတူနဲ့ကျွန်တော်တို့အစားထိုးပြီးလက်မှတ်ထိုးတာ
အ
ကိုစီလေးရောက်လို့ထိုးပြီးပြီဗျ။ဟု
တ်က
ဲ့။ဒါမဲ့ဒေါအောင်ဆန်းစုကြည်နဲ့ဆွေးနွေးတဲ့အခါမှာခဏလေးထိုင်ခံထားပါဦး။အဖွဲ့စည်းပုံလေးလာစုစမ်းတဲ့ခဏလေးကရှေ့ကိုတင်လိုက်ရအောင်ဆိုတဲ့ပုံနဲ့ကျွန်တော်ပက်တင်ထားတယ်။ဆိုတော့ကျွန်တော်တို့ဆိုတော့ကလွှတ်တော်တွင်မှာပထမနှစ်ကတင်ပါတယ်။ဟုတ်က
ဲ
့။ဒုတိယနှစ်လေးရောက်လာတဲ့အခါဒေါအောင်ဆန်းစုကြည်ရောက်လာတယ်။ကျွန်တော်ရဲ့တိုင်းရင်းသားလွှတ်တော်အမတ်တွေနဲ့ပူးပေါင်းပြီးခါမှာဒီမိုကရက်တစ် process တခုဖြစ်အောင်လို့တွန်းနေကြတဲ့သဘောရှိပါတယ်။အခုတော့ဖွဲ့စည်းပုံကြီးကိုစူးစမ်းပြီးရင်တော့ပြန်မှာပေါ့နော်အဲ့ဒီအဆင့်လို့ရောက်ပြီဆိုရင်တော့ဒါမဆိုးဘူးပေါ့နော်လွတ်တော်တွင်အနေထားလို့တော့သုံးသပ်လို့ရပါတယ
်ဆိုတော့ဒါကဟိုပေါ့နော်တဘာဝရေးမြခွဲဝေသုံးဆွဲရေးကိစ္စဆိုတဲ့အကြောင်းအရာပေါ့မှာဆရာစ조사ကြည့်တာပေါ့နော်အဲ့လိုဆိုလို့ရှိရင်ဆရာရဲ့ဒီကြံတဲ့နိုင်ငံရေးအရာအတိတ်ပဲရှိတဲ့ကိစ္စမျိုးတွေပေါ့ဥပမာလွတ်တော်မှာတမတော်သားကိုယ်စားလှယ်ပါတဲ့ကိစ္စမျိုးတွေနောက်တခြားအလားတူနိုင်ငံရေးနဲ့ဆိုင်တဲ့အဓိကပုံမှန်မျိုးတွေပြင်ဖို့ကြောင့်ဆရာတို့ပုံပြီးအခက်အခဲတော့ဖြစ်နေတာမဟုတ
်ဒီဖွဲ့စည်းပုံကြီးကိုပြင်ဖို့မလိုဘူးဗျတော်တော်လေးကိုတော့ခက်ခဲပါတယ်ဘာလို့ဆိုရင်အရေးကြီးတဲ့ပုံမှန်60ကျော်ကိုထိန်းချုပ်ထားတာက86ရာခိုင်နှုန်းနေပါလောက်ရှိတာပေါ့နော်85ပေါင်း1ဆိုတော့
ဟုတ်ကဲ့
နောက် referendum ပြန်လုပ်ရမယ်အဲ့ဒီမှာလည်းပဲမေးပေးနိုင်တဲ့လူရဲ့တဝက်ကျော်ဟိုအင်မတန်တော့ဟိုထိန်းချုပ်ထားပါတယ် ဒါပေမဲ့ဒီဟာကြီးကိုပြင်လို့မရဘူးဆိုတာမျိုးကျွန်တော်တို့လက်မခံဘူးကျွန်တော်တို့ပြင်နိုင်ရမယ်အဲ့တော့ကျွန်တော်တို့မှန်းတာကဒီလာမယ့်နှစ်နှစ်ခွဲသောကာလလက်ကြံကာလမှာကျွန်တော်တို့အရေးကြီးတဲ့ဟာတွေကိုပြင်နိုင်ရမယ်အဲ့တော့ဒီ2008ဖွဲ့စည်းပုံကိုဒီမိုကရေစီအဆန်ဆုံးဖက်ဒရယ်အဆန်ဆုံးသောဖွဲ့စည်းပုံဖြစ်အောင်ပြည့်ပြည့်စုံစုံပြင်နိုင်ရမယ့်ကာလဟာ2015နဲ့2020ကြားလို့မှန်ပါတယ်ဟုတ
်ကဲ့ကျတော့အခုရခိုင်ပြည်နယ်အခြေအနေရောအခုတော်တော်လေးအခြေအနေကောင်းနေပြီလားဆရာ
ရခိုင်ပြည်နယ်အခြေအနေကတည်ငြိမ်တဲ့သဘောလိုရှိပါတယ်တည်ငြိမ်မှုလေးတွေကိုကျွန်တော်တို့လိုချင်တယ်ကျွန်တော်တို့ဘက်ကလည်းကြိုးစားတယ်ဒါပေမဲ့အင်အားစုတစ်ခုဟာအမြဲတမ်းကျွန်တော်တို့သတိထားမိတယ်ဥမာကွန်ဒါနာလာမြေလာကာနီမှာတစ်ခုဖြစ်တာတော့တလို့ကလည်းကျွန်တော်တို့ပေါက်တော့ဖက်မှာဖြစ်တယ်အကြမ်းဖက်မှုပေါ့ဟိုကွန်ဒါမတိန်ကျင်းတယ်ဟိုနာလေပင်းပညာဖြတ်တယ်ဆိုတာမျိုးဟိုကြားရပေါ့နော်လေခွင်းထိမှာဆိုအဲ့ဒီကာလမှာဒီဘက်ကကြောက်တော်ရဲ့အထက်မှာတစ်ဖက်နိုင်ငံမှာရှိတယ်တော့ကျွန်တော်တို့ကြားရတဲ့တဲ့ရင်ဟုတ်မဟုတ်တော့ကျွန်တော်တို့ပြန်စီစီရမှာပေါ့ဒုက္ခသည်စခန်းတွေရှိတာပေါ့နေဆက်မှာတော့တိုးတွေရှိတာပေါ့အဲ့တိုးတွေမှာလက်နက်ကင်အင်အား 3,000 4,000 လောက်ရှိတယ်ဆိုတဲ့တဲ့ရင်ကကျွန်တော်တို့ကြားနေရတယ်အချိန်မရွေးပေါ့နော်ဒါအန
်စစ်တွေဘယ်လောက်တေးကြနိုင်မလဲဆရာ
အဲမတေးကြတေးကြကိုတော့ကျွန်တော်တို့ဓာတ်ပုံထောက်ထားတချို့ကတော့ကျွန်တော်တို့မြင်နေရတယ်ဆိုတော့လက်ကျင်ပြီးသားတွေလည်းကြေးရွာနှက်မှာရှိတယ်ဆိုတဲ့တဲ့ရင်ကျွန်တော်တို့ကြားရတယ်လက်နက်သာပေးနိုင်ရင်အချိန်မရွေးမိမိဟုံးတောက်မဲ့သဘောဖြစ်တယ်နော်ခုနလိုနော်ဒါမတင်းကျင်တာတို့တက်တာတို့ဆိုတဲ့လုံးဆုံမုံလေးကတဆင်းပြန်ဖြစ်ခင်မယ်ဆိုရင်အဲ့လိုဖြစ်တဲ့အချိန်လေးမှာခုနကလက်နက်ကင်အင်အားစုတစ်ခုဟာဒီမင်းဘူးအန်စစ်တွေလမ်းကိုထိန်းချုပ်နိုင်တဲ့အချိန်လေးသူတို့စူးစမ်းနိုင်ချေရှိတယ်။ထိုးပေါက်နိုင်တဲ့လမ်းကြောင်းကလည်းကြောက်တော်အထက်မှာပေါ့နော်။ဟိုကျွန်တော်တို့ရဲ့ဟိုပွင့်လန်းပြည့်ရင်ဒီကလဒန်မြစ်ရဲ့မြစ်ညာမှာရှိတာပေါ့။ဆိုဒါတို့ကိုကျွန်တော်တို့အမြဲတမ်းသတိထားနေကြပါတယ်။အဲ့ဒါကြောင့်ရခိုင်လုံခြုံရေးနဲ့ပတ်သက်လို့ကျွန်တော်တို့အမြဲတမ်းပြောပါတယ်။ဆိုတော့ပြည်နေတိုင်းအားလုံးမှာသက်ဆိုင်ရာအရာရှိကနာပေါင်းစုံကိုသက်ဆိုင်ရာလူမျိုးတွေရှိရင်ခံပေးဖို့လိုမယ်။ဆိုလိုတာကလုံခြုံရေးအဖွဲ့အစည်းကအစတက်မလို့အဆုံ
း။ဟု
တ်ကဲ့။ဒါကျွန်တော်ပြောချင်တဲ့ကနာ။ပြီးရင်တကယ်လို့ဖြစ်နိုင်ရင်ဒီခုနကနေဆက်လေးမှာအခုဆိုရင်နေဆက်တစ်ချောက်လုံးမှာရခိုင်နဲ့ပတ်သက်တဲ့လက်နက်ကင်ဖွဲ့စည်းတွေရှိတယ်။ပေါင်းစုပြီးခါမှာတစ်ခုတည်းဖြစ်အောင်ရခိုင်တွေကလည်းစူးစမ်းဖို့လိုမယ်။ပြီးလို့ရှိရင်ဒီလက်ရှိအစိုးရရဲ့ပြောင်းလဲနေတဲ့ဒီမိုကရေစီလမ်းကြောင်းမှာအထောက်အကူလေးဖြစ်အောင်လူထုကလေးကာကွယ်နိုင်အောင်ကျွန်တော်တို့မြုံမန်းတဲ့ရခိုင်ပြည်ကြီးကိုလေတီတီတက်တက်ပြောင်းဒီနေဆက်လေးတစ်ချောင်းမှာကျွန်တော်တို့ရခိုင်ပါတဲ့ငိမ့်ချမ်းတဲ့ခုနလိုဘော်ဒါဂတ်လိုဟာမျိုးနဲ့ကာဘေးစေခြင်းနဲ့ဒါကျွန်တော်တို့ရခိုင်လူလူရဲ့ဆန္ဒဖြစ်တယ
်ဟုတ်ကဲ့ဆိုတော့အဲ့တော့ဆရာအခုနောက်ပိုင်းမှာလေတနည်းနည်းနည်းနဲ့ထွက်လာတာဒီလုံချာမှုတွေရဲ့နောက်ကွယ်မှာဆရာတို့ပါတီတွေတောင်မှရှိနေတဲ့ဆိုတဲ့ပုံစံမျိုးဆွဆွဲချက်တွေကျွန်တော်တို့ကြားနေရတယ် online တွေမှာလေအဲ့ဒါနဲ့ပတ်သက်တော့ဆရာဘာပြောချင်လဲခင်ဗျဟ
ိုလုံချာမှုတွေမှာတော့ကျွန်တော်တို့ပါတီကတရိပ်မပါဘူးဒါရခိုင်ပြည်ပခစုံစမ်းရေးကော်မရှင်ရဲ့ report ကလည်းဒီတိုင်းပဲထွက်ဆိုပါတယ
်
ဟိုကျွန်တော်တို့ပါတီရဲ့မူတည်မှလည်းမပါဘူးကျွန်တော်တို့ကရခိုင်လူထုကိုတည်ငြိမ်အောင်အေးချမ်းအောင်ညီညွတ်အောင်စ조사ပန်းစားဒီဒီမိုကရေစီလမ်းကြောင်းမှာအပြိုးအဆိုခံပြီးကမှဒီညီညွတ်မှုကိုတည်ဆောက်နိုင်အောင်ပါတီတခုလိုရယ်ရခိုင်အတန်ကိုထုတ်ဖို့လိုရယ်ဆိုတဲ့သဘောနဲ့ RNDP ကိုဖွဲ့စည်းခဲ့တာအဓိကခံစစ်ပဲအဲ့တော့66နှစ်ကာလဒီတိုင်းငတ်ပြတ်ပြီးစုပ်ပြတ်နေတာကိုပြန်ပြင်ခြင်းနဲ့ဆန္ဒပဲကျွန်တော်တို့မှာရှိတဲ့ပြိပက္ခကိုကျွန်တော်တို့ငြိမ်းချမ်းခြင်းနဲ့ဘာသာပေါင်းစုံချစ်ကြည်ပြီးကမှအတူရှင်တွဲနေတိုင်းခြင်းနဲ့အဲ့တော့ကြောင့်ကျွန်တော်တို့လွတ်တော်ထဲမှာလည်းတင်ပါတယ်ဒီခါနေသားမှာဘာကြောင့်ဖြစ်တယ်လဲဟု
တ်ကဲ့
ဆင်းရဲလို့ဖြစ်တယ်ဆင်းရဲတွင်နေတဲ့ဒဏ်ကိုကျွန်တော်တို့ပြန်ကေမဖို့အတွက်စစ်တွေလွင်ပြင်စီးပွားရေးဖွံ့ဖြိုးအောင် infrastructure ဘိုင်းကိုတည်ဆောက်ပေးပါလျှက်စစ်မင်းပေးလမ်းပေးဒီနိုင်ငံတကာရင်းနှီးမြှုပ်နှံမှုရှိအောင်ခုနက government factory တွေပေါ်လာအောင်အဲ့ဒီမှာရခိုင်ရောဘင်္ဂလီရောအလုပ်လုပ်ကြဘင်္ဂလီမှာတော့မြေမြေရှိမှာပေါ့အဲ့ဒီမှာဒီဇေဥပဒေကိုကျွန်တော်တို့ကအမြဲတမ်းပြောပါတယ်ရှစ်စတဲ့နိုင်ငံသားဥပဒေအရနိုင်ငံသားပေးခွင့်ရှိတဲ့ဘင်္ဂလီတချို့ရှိကောင်းရှိနိုင်တယ်ပေးလို့မရတဲ့လူတွေရှိတယ်လုံးဝကိုဂုမလာတဲ့လူတွေရှိဒါတွေကိုကြတော့ဥမာထိုင်းမှာထားသလိုမလေးမှာထားသလိုသူတို့ကိုတည်တံ့ထားပြီးကမှခုနကလိုအလုပ်လုပ်ခွင့် resident permanent resident ပေးပြီးကမှဒီလုပ်ငန်းခွင့်ထင်းမှာအတူလုပ်ပြီးကမှယုံကြည်မှုတည်ဆောက်ဖို့လိုမယ်အဲ့ဒီသဘောပဲကျွန်တော်တို့အမြဲတမ်းပြောပါတယ်ခုနကလိုပြိပက္ခဖြစ်အောင်လှုံ့ဆော်တာတို့ရံမင်းပွားအောင်လုပ်တာတော့ဘာသာရေးခွဲခြားတာတော့ဟာကျွန်တော်တို့ပါတီမှာလည်းမရှိပါဘူး။ဒါပေမဲ့တစုံတစ်ခုအတိုင်းတာဒီဂျေးရွာမှာကျွန်တော်တို့ပါတီဝင်တွေပါမကောင်းပါသွားနိုင်တယ်။လူထုနဲ့ဖြစ်သွားတဲ့ကိစ္စမျိုးမပါဘူးလို့ကျွန်တော်တို့တတ်အပ်တော့ကျွန်တော်မပြောနိုင်ပါဘူး။ဘူမာတော့မရှိဘူး။
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါ
ဟုတ်ကဲ့